ကချင်ပြည်နယ်ဗမော်ခရိုင်အတွင်းမှာမြန်မာအစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KNA တို့ကြားဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေပြီးတိုက်ပွဲကြောင့်ဒေသခံတွေလည်းထွက်ပြေးခဲ့ကြရသလိုရွာတွေကအင်ဂျီတချို့လည်းမီးလောင်ပျက်စီးခဲ့တယ်လို့ကိုယ်တိုင်ထွက်ပြေးခဲ့ရသူဒေသခံတို့က VOA ကိုပြောပါတယ်အပြည့်စုံကိုတော့မန္တန္တာချန်းကဆက်ပြောပြပါမယ
်ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်အတွင်းမှာမြန်မာဆိုရတက်တွေနဲ့ KIA တက်မှာတုံလက်အောက်ခံတန်ရင်ဆက်နှစ်အကြာဒီလာဆန်းကစပြီးတော့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါဒီကနေ့မှာတော့နန်လင်းပါရွာနဲ့မကြံ့ရွာဘက်မှာမနေ့စောပိုင်းကစလို့နေကင်းအထိအဆိုရဘက်ကလက်နက်ကြီးအပါဝင်နှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့နန်လင်းပါရွာဒေသခံတဦးက VOA ကိုပြောပြပါတယ
်ဒီနေ့ပါလဲလက်နက်ကြီးနဲ့ပစ်တာများတယ်အခုနေ့လေပါလဲတနာရီနနာလောက်ချမ်းဒီနေ့ကြီးနေတခါနခါမျိုးလမ်းပြကြအခုထိပ်ပြီးနေကြဒီရောက်တော့ဒီဘောဟိုးတောထဲမှာရောက်တာတို့တချို့ဆိုဘေနာဘေနာရောက်တော့မှတော့မကြည့်သေးဘူးညောင်ပါလေအိမ်ခြေတုံးအိမ်မတော့မီးလောင်သွားပြီအေးဒီနေ့ကြီးကြလို့ဈေးစင်ရောင်းတဲ့လူတွေလည်းအကုန်လုံးပြည့်စည်တယ်ကဒီတိုင်းမဲ့အဲဘာမှတော့မယူလိုက်ရဘူးတချို့ဆိုဘက်စာအိတ်ကြီးတော့မှဒီတိုင်းပဲထားမှတချို့ဆိုကားဆိုတော့တော့မှမယူဒီဘူးဒီတိုင်းနဲ့ထားမှဆက်ပြီးသွားကုန်တာ
ဒီမတိုင်ခင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအစိုးရဘက်ကလေချောင်းကနေပါဘုံကျဲပစ်ခတ်တာတွေရှိတဲ့အတွက်ကလေးတွေအပါအဝင်ဒေသခံတွေဟာရွာအပြင်တောထဲကိုထွက်ပြေးပုန်းအောင်ခဲ့ကြရပြီးသူကိုယ်တိုင်လည်းကြီးစံတွေအကြားအသက်မသေးလွတ်မြောက်ခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပြခဲ့ပါတယ
်အဲလေရင်ပါတယ်လေရင်မစည်းဒီတော့မှရှိဖို့နည်းနည်းတော့လိုရကျွန်တော်လည်းနည်းနည်းခိုင်းလေနာစေဖို့အဲ့လိုအကွာမှာဆက်လက်မရှိနေတဲ့ပြည်မှာဘုံနေလေကျေးသွားတယ်။အဲကျွန်တော်ကအဲလေရင်အဆောက်အဝဲတုန်းကတော့ဟိုတေးမှာပဲနေတာ။လေရင်နည်းနည်းတခြားပြည်ရောက်သွားတာနဲ့တခါတည်းဟိုချောင်းဘက်ခုံစင်းမှာအဲချောင်းကြောက်ကဘာမှာတခါတည်းပုန်းနေတာ။အဲမှာကျွန်တော်တို့ဆယ်ယောက်ကျော်ပါအဲတစ်တင်အော်တို့ဟိုအဲချောင်းဘာတို့ကြောက်ခဲတုန်းရဲ့အော်တို့မှာပဲပုန်းနေကြတာကျွန်တော်တို့။လေရင်ပြန်သားမှကျွန်တော်တို့ပြန်ထွက်လာတာ။
လလုံးစဲနန်လင်းပါရွာနဲ့မကြံ့ရွာနှစ်ခုစလုံးမှာမြန်မာအစိုးရတပ်တွေကတက်ဆွဲထားတာပါအစိုးရပိုင်မြဝတီတရင်မှာတော့မန်စီဒေတာမှာတရားမဝင်တင်မောင်းကိုထုတ်လုပ်မှုကိုနှိမ်နင်းတာဖြစ်ပြီးတော့ဒီနှိမ်နင်းမှုအတွင်းလူ9ဦးပါဝင်ကျွန်းတစ်တွေတစ်ခွဲဆက်တွေနဲ့တစ်တင်ဆောင်တဲ့မော်တော်ယာဉ်တွေကိုလည်းဖမ်းဆီးရမိတဲ့အကြောင်းတရင်မှာဖော်ပြခဲ့ပါတယ်ဒါပေမဲ့လို့လေ KIA ဘက်ကတော့အစိုးရဘက်ကတင်မောင်းကိုနှိမ်နင်းမှုဆိုတဲ့အကြောင်းပြချက်ကိုအရင်ကတည်းကလက်မခံညှင်းဆိုင်ခဲ့တာဖြစ်ပါတယ်အခုလိုတိုင်းဒေသလက်နက်ကိုင်တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ကြားတနိုင်ငံလုံးပြစ်ခတ်ရဲစဲရေးသဘောတူညီချက်မူကြမ်းလက်မှတ်ထိုးပြီးတဲ့နောက်ပိုင်းတိုင်းဒေသဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါတစ်ဖက်နဲ့တစ်ဖက်အခုလိုယုံကြည်မှုတိစောက်နေချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်နှစ်ဖက်ယုံကြည်မှုကိုထိခိုက်စေနိုင်တယ်လို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကသုံးသပ်ခဲ့ပြီးတော့ဒါရီဟာစပွဲဝိုင်းမှာတစ်ဖက်နဲ့တစ်ဖက်ထိုင်ဆွေးနွေးနေရုံနဲ့မလုံလောက်ဘူးဆိုတာကိုလည်းသက်သေပြနေတယ်လို့မနေ့ကအင်းအားလိတ်ဟိုတယ်မှာကျင်းပတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ခဲ့သူစာရကပါတီဗဟိုကော်မတီဝင်ဦးဖော်လာကံဖန်ကလည်းပြောပါတယ
်အကောင်းဆုံးကတော့တစ်ဖက်နဲ့တစ်ဖက်ကိုကိုယ်နေရာနဲ့ကိုဆုတ်ပြတော့မှထားပစ်လိုက်ရင်ငြိမ်းချမ်းရေးအလိုလျောက်ရလာမယ်အလိုလျောက်အဆင်ပြေလာမှာပေါ့နော်ကျွန်တော်အမြင်နဲ့သုံးသပ်ရမယ်ဆိုရင်ဟိုပဋိပက္ခဖြည့်ရှင်းရေးဆိုတဲ့အဖွဲ့တွေလည်းတွားတဲ့ဒီဖွဲ့ထားပြီးသားတော့ရှိတယ်။တိုးတော်လည်းပဲအဲ့ဒီဖွဲ့စည်းထားတဲ့အဖွဲ့တွေကလည်းအားလုံးကမြို့ပေါ်မှာစပွဲပေါ်မှာဖွဲ့ထားတာကိုဆိုတော့ ठी တွေ့မှုရှိနိုင်တဲ့နေရာတွေမှာ group play တွေပေါ့လေဖွဲ့လေးတွေဖွဲ့ထားဖို့တင့်တယ်လို့ကျွန်တော်ယူဆတယ
်။ဒါပြင်ကချင်ပြည်နယ်ဖားကတ်နယ်တနိုင်းဒေသတွေမှာ April လကဖြစ်ခဲ့တဲ့တိုက်ပွဲတွေကိုအတူတွားရောက်စစ်ဆေးဖို့အစိုးရနဲ့ KIO ပဋိပက္ခညှိနှိုင်းရေးအဖွဲ့သားသဘောတူခဲ့ကြပြီးမှအစိုးရဘက်ကအစင်းစစ်မဖြစ်သေးတဲ့အတွက်တွားရောက်စစ်ဆေးမဲ့အစီအစဉ်ဟာမဖြစ်မြောက်ခဲ့ပါဘူးရှင်